အမေရိကန်ပြည်ထောင်စုလုံခြုံရေးအတွက်နေဆက်လုံခြုံရေးနဲ့ဗဟိုအစိုးရရဲ့လူမှုကြီးကြပ်ရေးဥပဒေတွေကိုကြက်ကြက်မမတ်ဂိုင်တွယ်သွားမဲ့အစီအစဉ်ကိုအမိမေလုံခြုံရေးဌာနကအင်္ဂါနေ့ကထုတ်ပြန်ခဲ့ပါတယ်။ဇန်နဝါရီလ25ရက်နေ့ကသမရထုတ်ပြန်ခဲ့တဲ့ငင်းပွားပွဲရာလူဝင်မှုကြီးကြပ်ရေးဆိုင်ရာကန့်သက်ချက်အမိတွေကပြည်ရင်းရေးဆိုင်ရာနဲ့နေဆက်လုံခြုံရေးနဲ့ဆိုင်တဲ့ကိစ္စတွေပေါ်ဘိုးအစိုးရကအကောင့်ထဲပေါ်ဆောင်ရွက်သွားမဲ့အသေးစိတ်ညွှန်ကြားချက်တစ်ခုကိုထုတ်ပြန်ခဲ့တာပါ။အမိမေလုံခြုံရေးအတွက်ရည်ရွယ်တဲ့ဆောင်ရွက်မှုလို့ဒီအင်ဘူရိုပြောခွင့်ရကပြောတဲ့အစီအစဉ်နဲ့ပတ်သက်လို့မတ်စုမြန်မွန်ကပြောပြပါလိမ့်မယ်ခင်ဗျာ။
အမေရိကန်တွေကိုတရားမဝင်ဝင်ရောက်လာတဲ့သူတွေကိုတားဆီးဖို့နဲ့တရားမဝင်နေထိုင်နေသူတွေနိုင်ငံထဲမှာရှိမနေသင့်တဲ့သူတွေကိုရှာဖွေဖော်ထုတ်ဖယ်ရှားမဲ့အစီအစဉ်တွေကိုအမိမြေလုံခြုံရေးဌာနကထုတ်ပြန်ခဲ့ပါတယ်။အမေရိကန်တောင်ပိုင်းနယ်စပ်ကနေတရားမဝင်ဝင်ရောက်လာသူအရေအတွက်များလာလွန်းတဲ့အတွက်ဗဟိုအစိုးရဌာနတွေနဲ့အရင်းအမြစ်တွေမှာဝင်ပြနေပြီးအမေရိကန်ရဲ့အမျိုးသားလုံခြုံရေးကိုအကြီးအကျယ်ထိခိုက်နိုင်တယ်လို့အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။လူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်တွင်းမှာရေးယူကင်တွယ်ဖို့နဲ့နေဆက်လုံခြုံရေးတိုးမြင့်ဖို့အတွက်သမ္မတဒေါ်နယ်ထရန့်ဇန်နဝါရီလ25ရက်နေ့ကထုတ်ပြန်ခဲ့တဲ့သမ္မတအမိန့်နှစ်ခုကိုအကောင်အထည်ဖော်မဲ့အသေးစိတ်လမ်းညွှန်ချက်နှစ်ခုကိုပြည်ထရေးဌာနတွင်မှထုတ်ပြန်ခဲ့တာဖြစ်တယ်လို့အင်ဘူရိုပြောခွင့်ရသူရှွန်စပိုက်ဆာကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာရှင်းပြခဲ့ပါတယ်။လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေအတိုင်းပြည်ထရေးဌာနကဆောင်ရွက်နိုင်ဖို့အတွက်သမ္မတကလုတ်ပိုင်ခွင့်အာဏာပေးလိုက်တာဖြစ်တယ်လို့မစ္စတာစပိုက်ဆာကပြောခဲ့ပါတယ်။
The memo regarding the executive order enhancing public safety in the interior of the United States outlines several practices and policies in order to strengthen the efficient and faithful execution of this country's immigration laws.
အမေရိကန်နိုင်ငံအတွင်းမှာရှိကြတဲ့ပြည်သူတွေပုံမလုံခြုံရေးအတွက်သမရအမိန့်နဲ့ပတ်သက်တဲ့ညွှန်ကြားစာထဲမှာအမေရိကန်လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေကိုထိထိရောက်ရောက်တည်တည်ကြကြဆောင်ရွက်နိုင်မှုအတွက်လက်တွေ့လုပ်တင်တဲ့အချက်တွေနဲ့မူဝါဒတွေကိုဖော်ပြထားပါတယ်။အဲ့ဒီထဲမှာ ICE လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်အရာရှိတွေဖတ်ခန့်မှုသူတို့ရဲ့ဆောင်ရွက်ချက်တွေကိုပံ့ပိုးအထောက်အကူပြုမဲ့ဝန်ထမ်းတွေတရားရေးဝန်ထမ်းတွေလိုအပ်ရင်ဖတ်ခန့်မှုပါဝင်ပါတယ်နိုင်ငံပြောင်းအခြေချသူတွေကျူးလွန်တဲ့ပြစ်မှုတွေခံရသူတွေကိုကူညီမဲ့ဌာနတစ်ခုလည်း ICE ရဲ့လက်အောက်မှာဖွဲ့စည်းဖို့ညွှန်ကြားထားပါတယ်ဒါဟာတမန်တော်ရဲ့ရီကော့ပွဲကဂရီတစ်ခုကိုလက်တွေ့ဆောင်ရွက်တာလည်းဖြစ်ပါတယ်
အခုလိုပြည်တွင်းလုံခြုံရေးဆောင်ရွက်မဲ့ကိစ္စတွေအပြင်နယ်စပ်လုံခြုံရေးနဲ့ပတ်သက်လို့အမိမြေလုံခြုံရေးဌာနကအင်္ဂါနေ့ကထုတ်ခဲ့တဲ့နောက်ထပ်ညွှန်ကြားချက်တစ်ခုနဲ့ပတ်သက်လို့လည်းအင်မြူရောပြောခွင့်ရသူရှွန်စပိုက်ဆာကအခုလိုပြောပါတယ်
။ The memo regarding the executive order border security and immigration enforcement improvements outlines the steps that DHS will take to secure the nation's southern border.
နယ်စပ်လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးဆောင်ရွက်မှုတွေတွန်းမြင်ပိုင်းဆိုင်ရာသမ္မတရဲ့အမိန့်နဲ့ပတ်သက်လို့ထုတ်ခဲ့တဲ့ညွှန်ကြားချက်ကတော့နိုင်ငံတောင်ပိုင်းနေဆက်လုံခြုံစေဖို့ပြည်ထရေးဌာနကဆောင်ရွက်သွားမယ့်ကိစ္စတွေဖြစ်ပါတယ်။တရားမဝင်ခိုးဝင်လာသူတွေနောက်ထပ်နိုင်ငံထဲဝင်မလာနိုင်အောင်နဲ့တရားမဝင်နေထိုင်ကြသူတွေကိုအမြန်ဆုံးမျက်မျက်တရနဲ့လူသားဆန်စွာနေရက်ပြန်ပို့ရေးဆောင်ရွက်မယ့်အစီအစဉ်တွေဖြစ်ပါတယ်
။နေဆက်လုံခြုံရေးတိုးမြင့်ပြီးလူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေကိုကျက်မှတ်မယ့်အစီအစဉ်တွေအရလူဝင်မှုကြီးကြပ်ရေးအရာရှိတပေါင်းအထိနဲ့နေဆက်ကင်းလဲမဲ့အရာရှိ 9,000 အထိကိုခန့်အပ်မယ်လို့လည်းညွှန်ကြားချက်ထဲမှာပါဝင်ပါတယ်။အမေရိကန်လုံခြုံရေးအတွက်အမိမြေလုံခြုံရေးဌာနကအခုလိုမျိုးကြက်ကြက်မက်မက်ဆောင်ရွက်မဲ့အစီအစဉ်တွေကိုထုတ်ပြန်ခဲ့တဲ့အထဲမှာထူးခြားတာတစ်ခုကတော့အမေရိကန်နိုင်ငံတည်းကိုတရားမဝင်မိဘတွေနဲ့အတူပါလာတဲ့ကလေးငယ်တွေကိုနိုင်ငံတည်းကနေနှင်ထုတ်ဖို့အစီအစဉ်တွေမပါတာဖြစ်ပါတယ်။Dreamers လို့ခေါ်တဲ့တရားမဝင်နိုင်ငံတွေမှာနေထိုင်နေကြတဲ့အဆက်မပြည့်သေးသူ9သိန်းခွဲကိုအရင်သမ္မတဘရက်အိုဘားမားလက်ထက်တုန်းကနိုင်ငံတွေမှာယာယီတရားဝင်နေထိုင်ခွင့်နဲ့ပညာသင်ခွင့်ပေးထားခဲ့ပါတယ်။သူတို့နဲ့ပတ်သက်လို့ညွှန်ကြားဆောင်ရွက်မှုတွေမပါဝင်ပေမဲ့နိုင်ငံအတွက်အန္တရာယ်ရှိနိုင်တဲ့သူဘသူကိုမဆိုနိုင်ငံတွေကနေဖယ်ရှားတဲ့နေရာမှာဘလို့အမျိုးအစားအတန်းအစားကိုမှချွင်းချက်ပေးမှာမဟုတ်ဘူးလို့အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကအင်္ဂါနေ့တုန်းကညွှန်ကြားချက်ထဲမှာရေးသားထားပါတယ်။နေဆက်လုံခြုံရေးကိစ္စတွေအတွက်မက္ဆီကိုသမ္မတအန်ရီကေပညာညေတိုနဲ့ဆွေးနွေးဖို့ဝန်ကြီးကယ်လီနဲ့နိုင်ငံသားရေးဝန်ကြီးရက်စ်တီလဆန်တို့မက္ဆီကိုနိုင်ငံမက္ဆီကိုစီးတီးမြို့တော်ဆီကိုမသွားခင်တရက်အလိုအင်္ဂါနေ့မှာပဲအခုလိုမျိုးအမိမြေလုံခြုံရေးဌာနကညွှန်ကြားချက်တွေကိုထုတ်ပြန်ခဲ့တာဖြစ်ပါရဲ့ရှင်